တော်ရှင်များခင်ဗျာအခုတလောသတင်းတွေမှာဆိုလို့ရှိရင်မြန်မာနိုင်ငံရန်ကုန်တိုင်းအေရီတိုင်းပဲခူးတိုင်းအစရှိတဲ့စံစဘာစိုက်ပျိုးတဲ့နယ်မြေတွေဒါအပြင်အထက်အညာဒေသတွေမှာရှိကြတဲ့တောင်သူလယ်သမားတွေရဲ့မြေတွေကိုစစ်တပ်အာဏာပိုင်တချို့နဲ့ဒီပုဂ္ဂလိကကုမ္ပဏီတွေကနေပြီးတော့လယ်ယာမြေတွေသိမ်းယူပြီးသူတို့ကိုကြိုးအတွက်ကိုလုတ်ကင်နေကြတဲ့အတွက်ဆိုပြီးစန့်ကျင်ဆန္ဒပြတဲ့အတန်းတွေကြားလာပါတယ်အခုပြီးခဲ့တဲ့ရက်ပိုင်းမှာဆိုလို့ရှိရင်ပဲရန်ကုန်တိုင်းတကုံစိတ်ကမ်းမြို့နယ်ဘက်ကရွာသာကြီးမှာလယ်သမား300ကျော်လောက်ကပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲဒါအပြင်လည်းပဲ AR တိုင်းလာပုတ္တမြို့ဘက်မှာလယ်သမားကြီးတွေ800နီးပါးလောက်ကသူတို့ရဲ့လယ်မြေဧက900လောက်အသိမ်းခံခဲ့ရတဲ့ကိစ္စကိုမကြေမချမ်းဖြစ်ပြီးတော့ဆန္ဒပြတယ်ဆိုတာကြားရပါတယ်။ဇူလိုင်လ26ရက်နေ့ပြည်သူ့လွှတ်တော်မှာဒီမြေယာသိမ်းဆည်းမှုကြောင့်နစ်နာနေရတဲ့လယ်သမားတွေအရေးကိုမြတ်မြတ်တတ်တတ်နဲ့ဖြည့်ရှင်းပေးနိုင်မှုကော်မတီဖွဲ့စည်းမယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တာလည်းကြားရပါတယ်။ဒီတော့ဒီကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တဲ့1990ပြည့်နှစ်ရွေးကောက်ပွဲ NLD ပါတီကအင်္ဂပူမြို့နယ်ကိုလွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးခံခဲ့ရတဲ့ဦးမြဝင်းနဲ့နယူးယောက်မြို့အခြေစိုက် Burma Today Internet သတင်းစာက Editor ချုပ်ဦးမြင့်လိုင်တို့ကိုဖိတ်ခေါ်ထားပါတယ်။ဒီတော့အခုလိုလယ်သမားတွေရဲ့မြေတွေယာတွေအသိမ်းပိုက်ခံရပြီးတော့နောက်ပြီးဆုံးလယ်သမားတွေမှာစာဝနေရေးအတွက်အကြတဲ့တွေဖြစ်ပေါ်လာတဲ့အခြေအနေတွေကိုဥမြဝင်းဘယ်လောက်သိထားလဲဆိုတာလေးသုံးသပ်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့အဲ့ဒီလေယာဉ်ကိုသိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စပြောမယ်ဆိုလို့ရှိရင်ဒီဥပဒေကြောင်းအရာနေစပြောမယ်အရင်တော့ကျွန်တော်တို့ဟိုဥမှုလက်ထက်ကဖဆဗလာအစိုးရလက်ထက်ကလေယာဉ်နိုင်ငံမှန်ပြုလို့ဥပဒေဆိုပြီးအဲ့လိုရှိကြတယ်အဲ့ဒီကနေပြီးတော့တခါနောက်တခါကျွန်တော်တို့ဒေါ်လိုင်းကောင်စီဖြစ်နေကျွန်တော်တို့မဆလာတော့ဆောက်လို့မှတဲ့ခါကြတော့နိုင်ငံတော်ဟာမြေအလုံးရဲ့မူလဘုဒ္ဓပိုင်းပိုင်ရှင်အစ်မန်ဖြစ်တယ်ဆိုပြီးတော့လယ်လုတ်ဒုညဟာလယ်လုတ်ပိုင်ခွင့်သာရှိတယ်ဆိုတော့အဲ့လိုဥပဒေဒီတာပဋိပုံအခြေခံဥပဒေတွေမှာပါတယ်ဟုတ်ပါတယ
်ခင်ဗျအ
ဲ့တော့အဲ့ဒီဒါအဲ့ဒီလိုခစ်ကအဲ့ဒီလိုဥပဒေတွေရှိခဲ့တဲ့ခါကြတော့လယ်သမားဟာလယ်ယာလုတ်ပိုင်ခွင့်မရှိတဲ့လယ်ဦးမပိုင်ဘူးဒါကြောင့်မလို့နိုင်ငံငါနေပြီးတော့လိုအပ်လို့ဟောပြလို့ရှိရင်ဒီသေးယူလို့ရတယ်ဆိုတော့အဲ့ဒီကနေအခြေခံလာတာဖြစ်ပါတယ်။အဲ့တော့ဒါပထမဆုံးဥပဒေကြောင်းအနေစာပြောရတဲ့အနေထားဖြစ်ပါတယ်။အဲ့တော့အခုဖြစ်အနေထားမှာကျွန်တော်တို့တရားရဖောင်းလုပ်ပြီးတော့ဒီဒီမိုကရေစီကိုသွားမယ်၊ဇီဝစီဝါယုကိုသွားမယ်ဆိုတော့အခါမှာအဲ့လိုခင်းနဲ့မလျော်ညီတော့တဲ့ပထမဆုံးသောဥပဒေများကိုမပြင်ဆင်သေးလို့ရှိရင်အဲ့ဒီဟာကဒီအပေါ်ယံကျော်ဖြစ်ရှင်းုံနဲ့ဖြစ်ရှင်းလို့ရမယ်အနေထားမှာမရှိဘူးခင်ဗျာ
။လေသမားဟာလေလုတ်ပိုင်ဝင်မယ်ရှိမယ်လေယာဉ်မျိုးကိုပိုင်ဆိုင်ခွင့်မရှိဘူးဆိုတော့ဥပဒေကြောင်းကိုကင်ပြီးတော့ဒီတောင်သူလယ်သမားတွေလုတ်ကင်စားတော့နေတဲ့လေယာဉ်မျိုးတွေကိုပြည်ဒီဝန်တန်းအင်ယာဆောက်လုပ်ဖို့အတွက်တို့စစ်တပ်ဟလာဒီစခန်းတွေဆောက်ဖို့အတွက်တို့စသဖြင့်အကြောင်းပြချက်တွေအမျိုးမျိုးနဲ့ဒီအထမသိမ်းယူပြီးတော့တချို့နေရာတွေမှာကြတော့ဒီလေမြေတွေကိုပြန်ပြီးတော့လေသမားတွေလုတ်ကင်ခွင့်ရမယ်ပြီးလို့ရှိရင်တေကကို10တင်း12တင်းစသဖြင့်စစ်တပ်ကိုပေးသွင်းရမယ်ဆိုပြီးတော့စီးမင်းတွေချမှတ်လိုက်တာကြတော့လည်းပဲဒါကိုဟိုတရားသဖြင့်မဖြစ်ဘူးဆိုပြီးတော့ဒီတောင်သူလယ်သမားတွေကဒီအခုပြန်လဲပြုတ်ပြင်ပြောင်းလဲတွေလှုပ်လာတဲ့အချိန်မှာဆန္ဒပြခွင့်တွေတောင်းဆိုတယ်ဆန္ဒပြနေကြတာတွေလည်းဖြစ်ပါတယ်ဒီတော့ပြီးခဲ့တဲ့ရက်ပိုင်းမှာဆိုလို့ရှိရင်ဒီတညင်ဘက်မှာဇုတ်အင်းဝင်ပြီးတော့ထွန်ရက်ဆိုက်ပြုတ်တယ်ဆိုပြီးတော့တောင်သူလယ်သမားတွေကိုဒီစစ်တပ်ကနေပြီးတော့လာပြီးတော့အင်အားပြပြီးတော့ဖမ်းမယ်စီးမယ်ဆိုပြီးပြောဟလာပြောလာတဲ့အထိအောင်ပဲကျွန်တော်သတင်းတွေကြားလိုက်ရပါတယ်အဲ့တော့ဥမြင့်လိုက်အောင်ခင်ဗျဒီကိစ္စနဲ့ပတ်သက်ပြီးတော့ဗားတွေများကြားသိထားတာတွေရှိပါလဲခင်ဗျ
ဟုတ်ကဲ့ဟိုအခုချိန်မှာပေါ့နော်ဒီတိုင်းပြည်ချင်းတွေကပြောင်းလဲလာတဲ့အခါမှာဟာလာအစိုးရကတင်ပြခဲ့သလိုပိုင်ဆိုင်မှုအားလုံးဟာဒီအစိုးရပိုင်နေဆိုတာတည်းပေါ့နော်ဟာလာပုဂ္ဂလိကပိုင်သက်ဆိုင်ရာဟိုလုပ်ငန်းလုပ်ကင်နေတဲ့အမတောင်းသူတွေသမားတွေပေါ့ပိုင်ဆိုင်တဲ့နေဆိုတဲ့အယူဆကိုဟိုပို့ပြီးတော့ကြားရရှိသလိုတိုက်ပွဲဝင်ကြတာတွေလည်းတွေ့နေရပါတယ်ဟာလာနောက်ဆုံးဖြစ်ပေါ်တိုးတက်မှုအနေနဲ့ကြည့်ရမယ်ဆိုလို့ရှိရင်တော့လုပ်ငန်းဒီရပိုင်တွင်ပေါ့နော်23ရက်နေ့မှာဆိုလို့ရှိရင်ဟာလာရန်ကုန်တိုင်းဒေသကြီးမြေဆန္ဒနေရာဒီအမျိုးသားလွတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌနေပြီးတော့ဒီသူ့ရဲ့မင်္ဂလာတော်ဥယျာဉ်မြို့တော်ကဒီလေဒီကိစ္စနဲ့ပတ်သက်ပြီးတော့သူလွတ်တော်မှာပြောတော်တာရှိပါတယ်သူပြောတာကတော့ဟာလာဒီလေယာဉ်တွေဟာပေါ့နော်ကုမ္ပဏီအနေနဲ့ညှိနှိုင်းပြီးတော့ဟိုယူတယ်လို့ပြောတယ်သို့တော့အဲ့ကိစ္စကိုပြောနေတဲ့ဟာလာမတူကွဲပြားခြင်းနဲ့ညီညာရေးပါတီကဥယျာဉ်မြို့ဝေတို့ဆိုတော့ဒါကလေသမားတွေအခွင့်အရေးအတွက်ကိုသူတို့ကပြန်ပြီးတော့တောင်းဆိုတာမျိုးပြောတယ်ပေါ့နော်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥယျာဉ်မြို့ဝေကို မဦးခင်ဆွေကလွှတ်တော်မှာတင်ပြနေတဲ့တစ်ချိန်တည်းမှာပဲဦးမေမျိုးဝေကိုခုနမင်္ဂလာတော်မျိုးနေအခြေစခန်းနေပြီးတော့ခေါ်ပြီးတော့ဟိုစစ်တာမျိုးကြီးကျွန်တော်တို့ဟလာနောက်ဆုံးကြားရတယ်
ဟုတ်ကဲ့
တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ဒီဦးခင်ဆွေတို့ဘက်ကနေပြီးတော့ဒီလွန်ခဲ့တဲ့ဟိုရက်အတန်ကြာကလေးကဒီဗမာပြည်တချို့မှာကနေမှာအလာဟိုဒါကတရားဥပဒေရလောက်တာဖြစ်တယ်အမဟိုသက်ဆိုင်ရာဒီနိုင်ငံရေးပါတီတွေကိုဟိုအရေးယူမယ်ဆိုပြီးတော့ပြောတာရှိတယ်ဆိုတော့တကယ်လက်တွေ့ပုံเนาะဟို on the ground အခြေအနေကိုကြည့်ရတဲ့အခါကျတော့ဒီလယ်သမားတွေကဟိုအလာဒီ62ခုနဲ့လောက်ကလေးဒီပိုင်ဆိုင်မှုတွေကအစိုးရပိုင်နေသူတို့ကဟိုလေလုတ်ပိုင်ခွင့်မရှိတယ်ဆိုတော့ဟာမျိုးအတိကိုပေါ့เนาะအတင်းကြိုက်တွင်းထားတဲ့အခါကျတော့ဟိုသဘောကအကူပါကူလေယာထွန်နေတဲ့ဟာကိုဟလာဟိုမတရားအသိပိုက်ခံရတာတော့မှဟိုတရားသဖြင့်ဟိုလုတ်ခံရတယ်ဆိုတော့အတိမျိုးဆွဲနေတာမျိုးတွေရှိရလीဆိုတော့အဲ့လိုဖြစ်ခိုင်းတဲ့ပတ်သက်ပြီးတော့ဟလာဒီကျွန်တော်တို့ဒီအခုလပိုင်း14ရက်နေ့ကဆိုလို့ရှိရင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ့နော်ဒီသူနေပြီးတော့စမုဒီမျိုးတွေကကျွန်တော်တို့ဒီတော်ကင်စနာဝင်းတို့ပေါ့ဆိုရင်ဒီဟိုဒေသမားတွေကိုလက်ရှိအခြေအနေနဲ့ဥပဒေကြောင်းအရပတ်သက်ပြီးတော့ဆွေးနွေးတင်ပြတာရရှိတယ်တိုးတော့ခက်တာကဒီလိုမျိုးလေသမားတွေကိုဒီခစ်ပြောင်းတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အသိပညာပေးတာတွေနိုင်ငံရေးပါတီတွေကနေပြီးတော့ဆောင်ရွက်တာတွေကိုပေါ့နော်လက်ရှိဟလာလွတ်တော်ထဲမှာပါတဲ့အမတ်တွေဟလာဟိုအရင်တော့ကဒီဟိုတက်ထဲမှာနေခဲ့တဲ့လူတွေကဘလို့မျိုးပြင်မြင်တယ်လဲဆိုတော့ဒါကဟိုနိုင်ငံရေးပါတီတွေကနေပြီးတော့တမင်သက်သက်လေသမားတွေကိုမြှောက်ပေးတယ်ပေါ့နော်ဆိုတဲ့ပုံစံမျိုးမြင်နေတာမျိုးရှိတယ်အဲ့ဒါကြီးကြတော့ကျွန်တော်ထင်တယ်ဟိုအလားအလာတော့ကမကောင်းဘူးပေါ့နော်ဟိုလွတ်တော်ကဘလို့ပဲဥပဒေတွေပဲပြဋ္ဌာန်းဟိုဘလို့ပဲပြောင်းလဲရေးတွေပဲလုပ်လို့ဟိုတကယ်တမ်းတိုင်းပြည်ပေါ့နော်ပြည်ပြည်ပြောင်းလဲရေးလုပ်တဲ့အခါမှာဒါတွေကကျွန်တော်ထင်တယ်လေအဓိကအဟံအတားလို့ဖြစ်မဲ့နဲ့တူတယ်ဒီခြေနေကိုဘလို့ကြော်လွားနိုင်မလဲဆိုတော့ဟိုသက်ဆိုင်ရာအားလုံးပေါ့နော်ဟိုတရားစဉ်းစားပြီးတော့ဟိုလုပ်ရင်တော့အဖြေတစ်ခုရမယ်လို့ဟိုပြောလဲပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုအခုတောင်သူလယ်သမားတွေကတချို့နေရာတွေမှာပြောနေဆိုနေကြတာကတော့သူတို့ရဲ့ဒီဘိုးဘွားတွေလက်ထက်ကလေးကနေစပြီးတော့ဒီမြေလွတ်မြေရိုင်းတွေကိုဟလာခုတ်ထွင်ရှင်းလင်းပြီးတော့မြေရိုင်းကိုမြေရင်ဖြစ်အောင်သူတို့လှုပ်လာတယ်လှုပ်လာပြီးတော့ဘိုးစင်ပေါင်ဆက်ဒီမျိုးဆက်တစ်ဆက်ပြီးတစ်ဆက်ဒီလေယာဉ်မြေတွေမှာလှုပ်ကင်လာခဲ့ကြတာအခုမြေရကောင်းနေပြီးတော့အသီးနှံနေထွက်နေတဲ့အချိန်ကြတော့မှလာပြီးတော့ဒါကိုသိမ်းယူသွားတယ်ဒါမင်းတို့နဲ့မဆိုင်ဘူးဆိုပြီးတော့လှုပ်တာကတော့တသက်မတရားတာပဲနောက်ပြီးတော့ဒီလေသမားတွေကသူတို့ရဲ့မြေတွေမှာပြန်ပြီးတော့ထွန်ရက်ဆိုင်ပြိုးခွင့်မရဘူးဆိုလို့ချင်းဘယ်လိုလုပ်ပြီးတော့မိသားစုတွေထမင်းစားကြမလဲဆိုတာမျိုးကိုသူတို့တင်ပြလာတာပါဒီတော့ပြန်ပြီးတော့ဒီမြေတွေမှာအလုတ်လုတ်ကင်ခွင့်ကလေးတောင်မှပဲမပြေတော့ဘူးဆိုတာကြတော့လည်းပဲသိပ်ပြီးတော့ပြင်းထန်လွန်းနေလို့ယူဆနေကြတာပေါ့ခင်ဗျာဦးမြဝင်းရောခင်ဗျာပြောပါဦးကျွန်တော်တို့ရန်ကုန်တို့ ARB တို့ပဲခူးတို့ဆိုတဲ့ဒီတိုင်းနေပြင်တခြားပြည်နယ်တွေတခြားရရွာတွေမှာလည်းပဲဒါမျိုးတွေဖြစ်နေတယ်ဆိုတာမျိုးတွေကြားမိပါတယ်ဦးမြဝင်းရောဒီကိစ္စတွေသိပါလား
ဟုတ်ကဲ့ဒီပါရခင်ဗျဒီကျွန်တော်တို့ပထမဆုံးစပြီးတော့ဒီရန်ကုန်နင်းတဝိုက်ကဒီတို့ကြောင့်ကြီးတို့ကြောင့်ကလေးပါဝင်ပေါ့ဗျာအခုကျွန်တော်တို့တောင်တကုံမြောက်တကုံအရှိတကုံဖြစ်လာတဲ့ခါတွေအကုန်လုံးအဲ့ရလေသမားတွေအကုန်လုံးအဲ့လိုဖဲထုတ်လိုက်ပြီးတော့အဲ့ဒါမြေအကွက်တွေရိုက်ပြီးတော့
သူက
ပဲပြင်ပြီးတော့ရောင်းလိုက်တာပဲအဲ့ဒီလေသမားတွေအကုန်ဖဲပေါ့ဗျာသူတို့အတွက်တော့ဒီအစိတ်ပင်50လောက်ရှိတဲ့မြေကွက်ကလေးပြန်ပေးရင်
ဒီတော့ဒီလေသမားတွေကဘယ်လိုလောက်ကန်စားတော့ကြမလဲခင်ဗျအ
ဲ့ဒါသူတို့ကအဲ့ဒီအကြောင်းနဲ့ပတ်သက်လို့အစိုးရကတော့သူတို့ဘာမှမကြည့်ဘူးဗျာဒီတိုင်းပဲလွတ်ကားလိုက်တာပဲအဲ့ဒါမြင်အိုးကျွန်တော်တို့သာဝတီဘက်မှာဆိုလို့ရှိရင်သာဝတီတက်တာနေပြီးတော့ဓာတ်ပိုင်လေဆိုပြီးတော့အဲ့ဒီဘေးနာဧကချေရလောက်ပေါ်သူသိမ့်ထားရှိတယ်။အဲ့ဒီဟာတွေကိုအဲ့ဒီလယ်သမားတွေကပြန်လှုပ်ချင်တဲ့ဆာကြတယ်သူတို့စစ်တပ်ကလည်းမလုပ်နိုင်ဘူးမလုပ်ဘူးမလုပ်ပါဘူ
း။ဟုတ်ကဲ့
အဲ့မလုပ်တဲ့ဆာကြတော့အဲ့ဒီစစ်တပ်မှာမင်းတို့စစ်တပ်မှာကွာလို့အော်ဝါးလည်းမရှိဘူးလားဆိုလေထွန်ဆက်တို့ဘာလို့မရှိအဲ့ဒါတွေကလည်းအကုန်လုံးအဲ့ဒီလိုအပူပစ္စည်းရောင်းစားဒီဇယ်ရောင်းစားနေဘာမှမရှိတော့ဘူးဗျာ။ထွန်လည်းမထွန်ဘူးရဲလည်းမရဲဘူးအဲ့လိုနဲ့နေတော့အဲ့ဒါကိုအဲ့လေသမားတွေကိုပြန်ချတယ်အဲစပန်း20ပဲတခြင်းတော့အဲ့ဒီချက်ကတော့ဒီစပားပြီးတဲ့အချိန်မှာမပဲဒီကဲပေါ့ဗျာ
ဟုတ်ကဲ့
ဒီလေထဲမှာအဲ့လိုကျဲလိုက်တဲ့ခါကျတော့အဲ့ဒီအတွက်လဲသူယူတယ်သူကပဲတခြင်းပြရမှာဒီမပဲပေါ့နောက်တစ်ခါဟိုမိုးရွှေဆိုင်ဖို့အတွက်ကစပားဧကစပန်း20ပြရမှာအဲစပန်း20ပဲတခြင်းဆိုပြီးတော့အဲ့ဒီလိုလေသမားတွေကိုပြန်ချအဲ့ဒီလေသမားတွေအဲ့ဒီတက်ကနေပြန်ပြီးတော့ပြီးစားကနေပြန်ပြီးတော့ယူပြီးလောက်ရတယ်ဆိုလိုတာကဥက္ကမောင်ကြီးကဒီလိုဗျာကျွန်တော်ခုနကပြောတဲ့ဥပဒေကြောင်းအရာကျွန်တော်စတာတယ်အဲ့ဒီဥပဒေကြောင်းဆိုတာကဟိုလေယာဉ်မြေကိုဒီဟိုနိုင်ငံတော်မြေရှင်စနစ်လွတ်မလားလွတ်မလို့ရှင်တမဦးချမိမိဥပိုင်ပေါက်ပြီးတော့ငကိုတဲကထွင်ရပြီးတော့လုတ်ကင်လာတဲ့အဲ့ဒီမြေတွေကိုလေသမားတွေကိုသူတို့ကိုရောင်းချပိုင်ခွင့်ပေါင်နံပိုင်ခွင့်စသဖြင့်ပေါ့အဲ့လိုသူတို့ဟိုလေသမားကိုလုတ်ပိုင်ပေးမလားအဲ့ဒီဟာကိုဥပဒေကြောင်းအရာတိတိကျကျပြန်ဆိုင်မှာပထမဟိုအာဏာရှင်စနစ်တွေပေါ့တပါတီအာဏာရှင်စနစ် အဲ့ဒီလိုဟာဒီမှာလုတ်ခဲ့တာကတော့အဲနိုင်ငံမှိုင်းစနစ်ဆိုပြီးသူလုတ်တယ်လုတ်လိုက်တဲ့အခါကျဒါပေမဲ့အဲ့ဒီမှာတစ်ဖက်ကဆိုထားတာကလေသမားဟာလေလုတ်ပိုင်ခွင့်မရှိတဲ့ဆိုတော့ညာလည်းပဲအဲ့ဒီလေသမားရဲ့အဲ့ဒီဟိုပိုင်ဆိုင်မှုကိုကျင်းလုံးတစ်လုံးငဖားကျိုးတစ်ချောင်းတော့မှာပဲသိမ်းခွင့်မရှိဘူးလို့ဆိုတော့ညာလည်းပဲအနာရှင်စနစ်ဖြစ်တဲ့လို့ကြောင့်လေလုတ်ပိုင်ခွင့်ကိုပြင်းနေခင်ဗျားနောက်ထပ်မလုတ်ရတော့ခင်ဗျားတာဝန်ကြီးမချရင်မလုတ်ရဘူးဗျာညာစတယ်ပြင်ဒါမျိုးလုတ်ရကြည့်တယ်အဲ့တော့အဲ့လိုခေဟောင်းစနေဟောင်းကရှိခဲ့တဲ့ဟာကိုကျွန်တော်တို့ဒီနေ့ USDY နဲ့သွားတဲ့အခါမှာအဲ့ဒီကတော့နိုင်ငံပိုင်မြေရှင်ကြီးစနစ်နိုင်ငံတော်မြေရှင်ကြီးစနစ်ကိုပြောင်းမလားမပြောင်းဘူးလားဆိုတော့အဲ့ဒါလွတ်တော်ကဆုံးဖြတ်ရမယ်ဒီဟိုလွတ်တော်ကအဲ့ဒီဟာကိုခေစင်းနဲ့မလျော်ကြီးတဲ့ဥပဒေကိုဖျက်သိမ်းရမယ်ခေစင်းလျော်ကြီးတဲ့ဥပဒေကိုပြတ်ထားရမယ်အဲ့ဒါမလုပ်သေးဘဲနဲ့ကျွန်တော်တို့ဟိုလျော်ကြီးပေးုံလောက်နေတယ်လျော်ကြီးပေးတာလည်းပေးရမယ်ဘာလို့ဆိုလို့ရှိရင်ကိုနင်လာတယ
်ဟုတ်ကဲ့
ဒီလေသမားတွေမှာအလုပ်လုပ်ဟိုလုပ်ကြဒီမြေပဲရှိတာအဲ့ဒီဟာကိုသွားပြီးတော့ဂျန်နဲ့စက်မှုလက်မှုလဲဘာမှလဲတခြားအစားထိုးနိုင်တဲ့အလုပ်ငန်းတိုင်းငန်းလည်းမရှိဘဲနဲ့သူ့ရဲ့ပိုင်ဆိုင်မှုကိုပြသိမ်းလိုက်တဲ့ဆိုခြင်းဟာဒါဟာအလုပ်ခွင့်ရေးကိုဒါချိုးဖောက်တဲ့သဘောပဲဖြစ်တယ်အဲ့တော့ခုနပြောဆိုကိုကဟိုသဘောနိုင်ငံတော်ပြည်ရှင်နဲ့ဒီစားကနဲ့ပြန်လုထားတော့ဟိုပြန်လုရတာတော့ကျွန်တော်တို့ဒီလက်ဝေခံဖြစ်တဲ့ဒီကုမ္ပဏီကြီးတွေကိုဟိုပေးတာတော့ဒီဥပိုင်ကိုကိုယ့်ဘာသာကိုနာမည်ဖောက်ယူလဲပြီးလဲပြီးတော့နိုင်ငံခြားကုမ္ပဏီတွေကိုဒေါ်လာနဲ့ရောင်းစားဒီလိုမျိုးဟာတွေဟာမဖြစ်သင့်မဖြစ်တတ်တဲ့ဟာတွေဖြစ်တယ်အဲ့ဒါကလက်တွေ့လက်ငင်းဖြည့်ဆင်းရမယ့်ဟာတွေဟိုခုနပြောသလိုနိုင်ငံနဲ့ပတ်သက်လို့ဖြည့်ဆင်းရမယ့်ဟာတော့ဒီခေတ်နဲ့မလျော်ညီတဲ့ဥပဒေကိုဖျက်သိမ်းပြီးတော့ဒီလေယာဉ်မြေဥပဒေခေတ်နဲ့လျော်ညီတော့လေယာဉ်မြေဥပဒေကိုပြတ်ခံရမယ
်ဟုတ်ကဲ့အခုသူတို့ဒီပြည်သူ့လွှတ်တော်မှာဆုံးဖြတ်ချက်ချလိုက်တော့ဒီကော်မရှင်ကိုဖွဲ့စည်းတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေလည်းပါမယ်အစိုးရအဖွဲ့ဝင်တွေလည်းပါမယ်နောက်ပြီးတော့ဒီကျွမ်းကျင်တဲ့ပညာရှင်တွေလည်းပဲပါဝင်ကြမယ်လို့ဆိုတော့ပေါ့လေအဲ့တော့ဒီလိုဥပဒေပညာရှင်တွေနဲ့ဆွေးနွေးတိုင်ပင်ပြီးတော့လုပ်မယ်ကြိုင်မယ်ဆိုရင်အခုနစ်နာနေကြတဲ့တောင်သူလယ်သမားတွေကလည်းပဲအမှန်တကယ်အများကြီးရှိနေကြတာပဲသူတို့ကျွန်တော်တို့စီကိုအတန်းသွင်းပြီးတော့ပို့တဲ့ file တွေရှိတယ်ဒါအပြင်ဗီဒီယိုရိုက်ပြီးတော့ပို့တဲ့ဟာတွေလည်းပဲရှိပါတယ်သူတို့တွေမှာခေတ်ပညာမတတ်လို့ဒီလဲလှုပ်ရှားနေတာအခုဒီလဲလှုပ်ရှားနေတာလဲရမြေတွေသိမ်းသွားပြီးတော့လုတ်ကင်ခွင့်မရကြတော့ဘူးဆိုရင်မိသားစုစားဝတ်နေရအင်မတန်ကိုကြက်တဲပြီးတော့ဒုက္ခဆင်းရဲရောက်နေရပါပြီဆိုပြီးတော့ဟိုဒီပြောလာဆိုလာတာတွေတွေ့ရမြင်ရပါတယ်ဒီတော့ဒီလိုအဖြစ်တွေကိုကာကွယ်တားဆီးပေးဖို့ကခုနပြောသလိုပြည်သူ့လွှတ်တော်ဥပဒေဘယူဟလာအမတ်တွေအနေနဲ့ကဒီကြက်ကြက်မမတ်နဲ့ဒီချာချာစဉ်းစားပြီးတော့လုတ်ပေးဖို့ကတော့တကယ်ကိုပဲလိုအပ်လာပြီပေါ့ဗျာအခုခစ်တွေစနစ်တွေပြောင်းလာပြီဆိုရင်ဒါတွေကဖြစ်ရတော့မှာပေါ့ကဲဥမြင့်လိုက်အောင်ခင်ဗျစကြပြရအောင်ခင်ဗ
ျဟုတ်ကဲ့အခုပေါ့နော်ဟုတ်လားဒီကိစ္စကဒါကဟိုပြောရမယ်ဆိုလို့ရှိရင်ဟိုအတော်လေးကိုဟိုရှုပ်ထွေးတဲ့ကိစ္စပေါ့နော်သို့တော့ဒီရှုပ်ထွေးမှုကဘယ်နေရာမှာသွားအခြေခံလဲဆိုတော့ဥမာနိုင်ငံတော်ဒီအားလုံးကိုပိုင်ဆိုင်ရသည်စစ်တပ်ကိုအကုန်လုံးကိုဟုတ်လားနိုင်ငံတော်မှာရှိသမျှအရာတွေအားလုံးကိုပိုင်ဆိုင်ရမယ်ဆိုတော့ဟိုအတွေးခေါ်ပေါ်မှာဟိုအခြေခံလာတယ်လို့ဟိုကျွန်တော်တို့မြင်ရတယ်လေဆိုတော့ဒီခါမှာတကယ်တမ်းကြည့်တဲ့ခါမှာအခုလက်ရှိအခြေအနေမှာကြည့်မယ်ဆိုရင်ဆိုတော့ဥက္ကမောင်ကြီးတို့ဟလာတင်ပြသွားခဲ့တယ်လို့ပဲဥမာဒီလေသမားတွေကဘယ်လိုမျိုးဖြစ်နေလဲလို့ဆိုတော့ဟလာလေမြေတိမ့်ခံလိုက်ရတယ်ဩအစိုးရတိမ့်တာပဲဆိုတော့ပြီးသွားသလားဆိုရင်သူတို့ရဲ့စားဝတ်နေရေးသူတို့ရဲ့လူမှုဘဝတွေဘယ်လိုကြောင်းလဲတော့လဲအမကျွန်တော်တို့ပြောခဲ့ဦးတဲ့ဒီ ARB တိုင်းနဲ့လေသမားတယောက်ဆိုလို့ရှိရင်လေဆိုင်နေတုန်းကတော့မစိုးဘူးပေါ့နော်ဟိုဘာလို့ဆိုတော့ဒီနေရာလေးမှာပဲသူတို့နေရတယ်ဟလာဟိုသားသမီးတွေကူပါညာနဲ့ဆိုတော့ဟိုမိအိုးဖလာသူတို့လောက်ကန်ခဲ့ရတယ်လေယာဉ်မြေကြီးလည်းအသိမ်းခံခဲ့ရရောဟလာဟိုအဖေဖြစ်တဲ့သူကကနဆူပါတော့ဟလာချက်ပြင်းနေပြန်မှာတော့လောက်ရတယ်ရန်ကုန်မှာပြန်လောက်ရတယ်တတိယနဲ့ဟလာတတိယမှာလောက်ရတယ်စာဝတ်နေကြီးတွေဟလာဖက်ခဲတွေ့တယ်အမအခုဆိုရင်တော့အားလုံးဟိုဘာမှမဆိုမြင်ကြမှာဒီကလေးတွေဟလာလက်ပိတ်ဆိုင်မှာလုံနေရတာတော့ဆိုတော့ခုနကဒီလူမှုဘဝပြဿနာတွေပေါ့နော်ကလေးတွေပြင်ကြရေးနှိမ့်ကြတယ်ပါလေအားလုံးဟလာဟိုကြုံနေရတယ်ဒါကတကယ် on the ground အခြေအနေမှာမျက်မြင်ကိုယ်တွေ့ပဲကျတော့
ဘဝပြတ်တယ်ဆိုတာဒါမျိုးပေါ့ဗျာနော
်ဟုတ်ကဲ့ပါဟုတ်တယ်ပါ
ဘဝတည်တယ်ဆိုတဲ့နေရာမှာမှာဘီးရဲနှခါနာဗျသူက
ဟုတ်ကဲ့ပြောပါခင်ဗျဦးမြောင်ဝင်းပြောပါဟုတ်ကဲ့
ဟုတ်ကဲ့ဘီးရဲနှခါနာဆိုတာကသူကလဲလုတ်ခွင့်ကိုလဲအကုန်အသိခံရတယ်ဘာမှလဲရော်ကြီးမရတဲ့အပြင်ကိုကျန်တဲ့အစားထိုးဟိုအခွင့်အလမ်းပေါ့လေဟိုတက်ကြီးမှာခုနကလိုလုံငတ်တိုင်းကအခွင့်အလမ်းဆိုတဲ့ဟာလဲဘာမှမရှိဘူးအဲ့လိုမရှိဘဲနဲ့ဟိုအနာဂတ်ပါပြောက်ရတယ်ဘဝလက်ရှိပြစ်စုံပေါင်းအနာဂတ်ကိုပြောက်ရတဲ့အနေအထားမျိုးမှာဖြစ်သွားတယ်အဲ့တော့ခုနပြောလို့ပဲကျွန်တော်ဒီတိတ်တာအချိန်ဆွဲလို့မရဘူးအဘိုးတော့ဒီဖြစ်ခဲ့တာကြာပြီဗျာလွန်ခဲ့တဲ့နှစ်ပေါင်း90လောက်ကလေးကဒီနိုင်ငံပိုင်နိုင်ငံတော်မြေရှင်ကြီးစနစ်ပေါ်ဒီကိစ္စကြီးဖြစ်နေတာအဲ့တော့အဲ့ဒီကိစ္စကိုအခု ရာဟုဇတန်းကရက်မလားဒီဥပဒေပြဋ္ဌာန်းပြီးတော့ရက်မလားမရဘူးလားဒီပြဿနာရှိအောင်ဆိုတော့အခါကျတော့ဒါဟုဥပဒေပြဋ္ဌာန်းမှာအဲ့ဒီဟာကိုပြဋ္ဌာန်းပြီးလေပြီးတော့ကျန်တာကိုအဲ့တော့မှဟိုလုပ်လို့ရမယ်အဲ့ဒါလက်ရှိလုပ်နေတဲ့သိနာတို့ဆရာတို့လူကိစ္စတွေကိုလည်းပဲလက်တင်ရပေါ့လေအဲ့လိုကနာတို့ကုမ္ပဏီနဲ့ဟောပြပြီးတော့ကျွန်တော်တို့ဒီနေရာမှာဆက်ယုံဆောင်တယ်ခင်ဗျားတို့ဖယ်ကြဆိုတဲ့ဟာမျိုးအတင်းမောင်းထုတ်တဲ့ဟာမျိုးဒါမျိုးတွေကဟိုတော်တော်ကိုအယုံဆိုးဆိုးနဲ့ပေါ့လေသူရဲတို့စစ်တပ်ကိုအပါဝင်အဲ့ဒါပါဝင်ပူးပေါင်းပြီးတော့သူလုပ်ကြတယ်အဲ့လိုယုံဆိုးဆိုးလုပ်တဲ့ဟာတွေအကုန်လုံးရတန်းရမှာဒုတိယတစ်ချက်ကတော့နစ်နာမှုတွေကိုသိလျော်လျောက်ပတ်စွာအစားထိုးပြီးပေးရမှာအခုလို့ဆိုလို့ရှိရင်သူတို့ဆုံးချုံသွားပြီလေအခုမှသာတဝဲရင်းနဲ့တကန်စီမံရေးတော့အဲ့နာရွာတွေလည်းသိနေတာပဲခြံတွေလည်းပါတာပဲအဲ့လိုဆိုတဲ့အခါကျတော့သိခံရတဲ့လူတွေကနစ်နာကြီးတွေကိုရဖို့လိုတယ်နောက်တစ်ခုကအခွင့်အလမ်းတွေရှိဖို့လိုတယ်အဲခုနပြောလို့အနာဂတ်မှာဖြစ်ပေါ်လာမယ့်ကိစ္စတွေနဲ့ပတ်သက်လို့ဒီဥပဒေကအဲခုနပြောလို့ကော်မရှင်တရက်ကနေပြီးတော့အလင်းအမြန်ဆုံးဖြတ်ပြီးတဲ့အခါကျတော့ဖြစ်နေမလျော်ညီတဲ့ဥပဒေကိုဖြတ်သိမ်းအနေငယ်တော်လေဝကြီးကိုမြေရှင်စနစ်ကိုရပ်ဆိုင်းရမှာအဲ့ဒီဥပဒေကိုရုပ်သိမ်းပြီးတဲ့အခါကျခုနပြောလို့ဖြစ်နေလျော်ညီတဲ့ဥပဒေကိုပြန်ထမ်းရမှာအဲ့ဒါအဲ့ဒါလုံးဝမှလာရင်အမြန်ဆုံးအဋ္ဌကအကောင့်တွေဖြစ်မယ်လို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ့တချို့အလေသမားတွေကပြောကြဆိုကြတာသူတို့ကတော်တော်လေးပဲရှော့ရှော့ပေါ့ပေါ့နဲ့ပြောတာပါပဲခုနကပြောသလိုလဲလုသူအနေနဲ့လဲလုပိုင်ခွင့်ရှိမယ်လို့လဲမြိုင်လဲမြေကိုပိုင်ဆိုင်ခွင့်တော့မရှိဘူးဆိုတယ်တဲ့ဒီတော့ဒီမြေတွေကနိုင်ငံပိုင်ဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံတော်အကျိုးအတွက်သူတို့ပြန်ပြီးတော့သိမ်းတာဆိုလို့ရှိရင်တော့လည်းပဲလက်ခံနိုင်စရာရှိပါတယ်ဒါပေမဲ့လို့အခုကနိုင်ငံအကျိုးအတွက်မဟုတ်ဘဲနဲ့သူတို့လုကင်နေတဲ့မြေတွေကိုဒီပုဂ္ဂလိကစီးပွားရေးကုမ္ပဏီတွေကဟိုအထက်ကအာဏာပိုင်တွေနဲ့စီးပွားရိုက်ပြီးတော့အသလွတ်သိမ်းယူသွားတာသူတို့ရဲ့ပုဂ္ဂလိကကိုကျိုးစီးပွားအတွက်လုသွားတာမလို့မခံနိုင်တာပါလို့လည်းပြောကြပါတယ်။ဥမြင့်လိုက်ကတော့ဘာလဲမသိဘူးပြောမလို့လားဟုတ်လား။ပြောပါ
။အခုပေါ့နော်အခုကဟုတ်လားဟိုနံပါတ်တစ်ကခုနကပြောလို့အားလုံးကိုအစိုးရပိုင်အခုကျတော့အဲ့ဒီအစိုးရပိုင်ဆိုတဲ့ပေါ့နော်ဟုတ်လားနိုင်ငံတော်ပိုင်ဆိုတဲ့ဥမာမြေကြီးတွေကိုဥမာကျွန်တော်ဟုတ်လားဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်မယ်တခြားကိစ္စတွေလုပ်မယ်ဆိုတဲ့အခါကျတော့ဒီစီမံကိန်းတွေကဟိုအားလုံးကဒီမြေပိတ်နေရတာပဲလေဟုတ်လားဒီအစိုးရနဲ့ပတ်သက်တဲ့ဟုတ်လားလုပ်ငန်းရှင်တွေပဲရသွားတယ်သူတို့ပဲလုပ်ကန်တယ်နောက်တစ်ခါဒီမြို့ရွာစီမံကိန်းတွေချဲ့တဲ့ဟာဆိုရင်လည်းကြည့်ပေါ့ဒီသက်ဆိုင်ရာဒီလေသမားတွေရဲ့ဟိုသဘောတူညီချက်ဘာနည်းဆိုတာပေးထားပြီးတော့ဟိုလုပ်ကြတာပဲလေဒီတော့အခုလိုမျိုးဟုတ်လားတော်မှာဆွေးနွေးတယ်ကျွန်တော်တို့ကဟိုပြောင်းလဲကြမယ်ဆိုလို့ရှိရင်ဘသူ့ရဲ့အကျိုးစီးပွားကိုကျွန်တော်တို့ကအခြေခံပြီးတော့ကြည့်မလဲဘသူ့ဘက်ကကျွန်တော်တို့ကရက်မလဲလွှတ်တော်တွေကခုနဒီပြောင်းလဲမှုကအမဆိုပါတော့ဟိုလက်ရှိအခြေအနေမှာဆိုရင်တချို့ဒီအစိုးရဘိုင်းကဒီတာဝန်ရှိတဲ့လူတွေဘက်ကကြားရတဲ့သတင်းအရဆိုလို့ရှိရင်ဒီလဲအမေတွေကိုသိမ်းပြီးတော့ပေါ့နော်ဟိုပြုပြင်ပြောင်းလဲလုပ်တာကဟိုမှန်တယ်ဆိုတဲ့အမြင်တွေတချို့လူတွေထဲမှာရှိတာတွေ့ရတယ်ဟိုသဘောကတော့ဟလာဟိုလဲအမေတွေကိုပေါ့နော်ဆက်မှုစုံအဖြစ်ပြောင်းတယ်အမလုပ်ငန်းတွေအဖြစ်ပြောင်းတာကဟိုလူမှုဘဝပြောင်းလဲစေတယ်လို့ဆိုရယ်ဟလာတိုးတော်လဲပဲဒီသမင်းဆောက်ဖို့မှမရှိရင်ဘလို့လူမှုဘဝမှာဟိုပြောင်းလဲစရာမရှိဘူးဥပမာဟိုခုနပြောလေသမားတွေလေမဆိုင်ရင်ဘယ်သူမှစားစရာမရှိဘူးဒါဟုတ်လဲကျွန်တော်ကစဉ်းစားဖို့လိုတယ်ခုနလေသမားတွေဘဝပြတ်တာကိုလည်းစဉ်းစားဖို့လိုတယ်ဒီလုပ်ငန်းရှင်တွေရဲ့အကျိုးကိုအစိုးရကအကာအကွယ်ပေးမလားအမှလုပ်ငန်းရှင်တွေလုပ်တယ်တော့ကဟုတ်တယ်အခုဥပမာတဝဲစီမံကိန်းဆိုင်အကြီးအကျယ်ပြဿနာတက်တာမျိုးရှိတယ်ဟလာဒီကြော်ကြေးပြီးတဲ့အခါမှာလည်းမညီမျှမှုတွေရှိတယ်ဆိုတော့တကယ်ဒီဓာတ်ကြီးတစ်ခုလုံးပေါ့နော်ဒီလက်ရှိအခြေအနေတစ်ခုလုံးကိုပြောင်းလဲဖို့ဆိုလို့ရှိရင်ကျွန်တော်ပုဂ္ဂလိကအမြင်ကတော့ဟလာကျွန်တော်တို့ရဲ့ဟလာကျေးဇူးရှင်ဖြစ်တဲ့ဒီတောင်သူလေသမားဦးကြီးတွေဟလာအခြေခံလူတန်းစားတွေအကျိုးကိုတော့ဟိုအစိုးရအနေနဲ့ဒါတည်တည်ချာချာစဉ်းစားသင့်တယ်လို့ကျွန်တော်မြင်တယ်လေ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဦးမြဝင်းရောခင်ဗျာပြောစရာရှိပါသေးလားကျွန်တော်ညီကုန်းပိုင်းအနေနဲ့မှတ်ချက်ပေးစရာရှိရင်ပြောပါအောင
်ဟုတ်ကဲ့အဲ့ဒီခုနပြောလို့ပေါ့နိုင်ငံပိုင်းဆိုပြီးတော့သိနေတော့လေသမားကြတဲ့ခါကျတော့ခင်ဗျာတို့လေဟိုဒီလေယာမြေဦးစင်မောင်ကြီးကလေဆေးကပိုင်လို့ရှိရင်အဲ့ဒီလေဆေးကကိုလေလုပ်ပိုင်မှာရှိတယ် okay တိုးတော့အဲ့ဒီလေယာမြေပေါ်မှာခင်ဗျားကအင်မီဖြစ်နေခါရောင်းစားလို့မရဘူ
းနော်ဟုတ်ကဲ့
ဟုတ်ကဲ့စက်ရုံမြေဖြစ်နေရောင်းစားလို့မရဘူးဒါပေမဲ့ကုမ္ပဏီတခုကိုပေးလိုက်တဲ့ခါကျအဲ့ဒီကုမ္ပဏီကမြို့ရွာစီမံကိန်းအနေနဲ့သူကအဲ့ဒီຢာတွေကဒီ50ဒီ60နဲ့အကွက်ရိုက်ပြီးတော့သူကရောင်းစားခွင့်ရှိရောရှိတဲ့အခါမှာအဲ့ဒီမှာသူကဆေးရုံတော်လောက်ကောင်ကလင်းတော်လောက်ကောင်စားပြမယ်ဒါလည်းဆောက်ပေးမယ်အကြောင်းလည်းဆောက်ပေးမယ်ဂျန်နာရီကိုလည်းပဲလားဈေးတွေဒီဒီအင်ညာစီမံကိန်းနေနဲ့အဲ့ဒါတွေအကွက်ရိုက်ပြီးတော့သူကရောင်းတာတော့အဲ့ဒီအကျိုးစီးပွားကြတော့လေသမားကိုကြတော့ခံစားခွင့်မပေးဘဲနဲ့ပုဂ္ဂလိကကုမ္ပဏီပိုင်ရှင်တယောက်ကိုဆွေးကြပါဆောက်လို့ကုမ္ပဏီပိုင်ရှင်တယောက်ကိုအထက်ကအကျိုးစီးပွားပေးလိုက်သလိုမဖြစ်ဘူးလားခုနည်းသူဆိုပါပဲစက်မှုဇုံဖြစ်တဲ့အဲ့ဒီဟာကိုသိမ်းလိုက်တဲ့အခါမှာအဲ့ဒီစက်မှုဇုံဖြစ်အဲ့ဒီမှာနိုင်ငံခြားကုမ္ပဏီနဲ့လာရောက်ရင်းနှီးမြှုပ်နှံတဲ့အခါမှာအဲ့ဒီဟာကိုကြတော့ဒေါ်လာတွေနဲ့ရောင်းစားတယ်ခုနပြောလို့ပေါ့ ဒီဒီတက်မှုဇုံဆိုတော့ဒီမြေအားပုံတန်ဖြစ်စီသွားတယ်ပေါ့လေအဲ့ဒါလို့ဖြစ်သွားတဲ့အခါကျတော့အဲ့ဒီရဲ့အကျိုးခံစားပုံကတော့လေမားလေတရားသားမှခံစားပုံဒါကကျွန်တော်တို့ဒီဒီမင်္ဂလာဆောင်တက်မှုစီမံကိန်းမှာဒါအဲ့ဒီကလေသမားတွေကျွန်တော်အဲ့ဒီနေရာကိုရောက်တယ်နောက်တစ်ခါကျအဲ့ဒီလေသမားတွေကိုဖယ်လိုက်တယ်အဲ့ဒီတက်မှုဇုံစီမံကိန်းဆိုမစ်ဆူရီကုမ္ပဏီစသဖြင့်တခြားဟာတွေကိုသူအဲ့မှာရောင်းဖို့လုပ်တယ်တော့အဲ့ဒီလူတွေလာတဲ့အခါကျတော့သူအထက်နေကိုနိုင်ငံခြားငွေတွေနဲ့လာမြောင်များစွာရတယ်ဟိုလေသမားတွေကတော့လက်ကိုမကြည့်တော့
ဘူးဟုတ်က
ဲ့အားမလို့ရိုးရိုးလေးမင်းတရားသိမ်းလိုက်တယ်ဆိုတဲ့အခါကျတဲ့အခါကျတော့တစ်ဖက်သက်ဒီ ownership problem မှာဆိုလို့ရှိရင်နိုင်ငံတော်ကြီးညီအားလုံးရဲ့ပိုင်ရှင်ဖြစ်တဲ့ဆိုခြင်းဟာလည်းပဲအမြဲပြောလို့ရှိရင်သူကလေဝကြီးဟုတ်ဖို့မဟုတ်ဘူးလေသမားကြီးရဲ့အကျိုးစီးပွားကိုကာကွယ်ရန်အလို့မှာဒီရည်ဝဲချက်ထားမှာဖြစ်တယ်အခုကြတဲ့အခါကျတော့လေသမားအကျိုးစီးပွားကိုလုံးဝကာကွယ်ခြင်းမရှိဘဲနဲ့ပြစ်စက်ခတ်ပေါ့လေအဲ့လိုလုံးလိုက်ပြီးတော့လုံခြင်းဟာနိုင်ငံတော်ကမိမိထမ်းဆောင်ရမယ့်တာဝန်ကိုမထမ်းဆောင်ရရောက်တဲ့ပြင်ချိုးဖောက်ရလည်းရောက်တယ်နော်အဲ့ဒီလိုမျိုးဖြစ်တဲ့အခါကျတော့အဲ့ဒီဟာတွေအကုန်လုံးကိုကျွန်းထောက်ရှိပြီးတော့ကျွန်တော်တို့ဒီကော်မရှင်ကနေပြီးလေးလေးနက်နက်စဉ်းစားပြီးတဲ့အခါကျတော့မှသာလေအဲ့ဒီဟာကိုအမြန်ဆုံးဒီဥပဒေကိုပြင်ဆင်ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ reform လုပ်မယ်ဆိုတော့ဒီရွေးချက်နဲ့ပို့ပြီးတော့ကန့်ညင်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အခုပြီးခဲ့တဲ့သတင်းနှစ်ပတ်သုံးပတ်လောက်ကဆိုရင်ဒီပဲခူးတိုင်းဟွာပေါ့ဟိုပဒေါင်းမျိုးနယ်ဘက်မှာဒီစစ်တပ်ကနေပြီးတော့ယူထားတဲ့မြေပေါ်မှာလာပြီးတော့ကန့်ကွက်တယ်ဆန္ဒပြတယ်ဆိုပြီးတော့လေသမားခုနှစ်ယောက်ကိုတော့မှစစ်တပ်ကဖမ်းသွားတယ်ဆိုတာကျွန်တော်တို့ကြားလိုက်ရတယ်လေအခြေအနေကပိုပိုပြီးတော့တင်းမာလာတယ်လို့မြင်ရတာပေါ့လေဒီတော့ခုနပြောသလိုဒီတောင်သူလေသမားတွေကနိုင်ငံတော်အတွက်ကိုဒီစေယုံစောင့်မယ်လေရင်ကွင်းစောင့်မယ်စသဖြင့်ဒီလိုနိုင်ငံအကျိုးအတွက်လုပ်တာဆိုရင်သူတို့အနေနဲ့ကနည်းနည်းကြည်ပြူနိုင်ပါသေးတယ်အခုကတော့ပုဂ္ဂလိကလုပ်ငန်းရှင်တွေအတွက်ယူသွားတာတို့စစ်တပ်ကိုတရားပေးရတာတို့ဒါတွေကြောင့်မို့လို့သူတို့ကဆန္ဒပြရပါတယ်ဆိုပြီးတော့ပြောလာတာလေကဲဒီကောင်မိုင်းအနေနဲ့ပေါ့ဗျာဥမျက်လိုက်ရောပြောစရာရှိတာပြောပါအောင်ခင်ဗျဟု
တ်ကဲ့အခုလက်ရှိဒီလေယာဉ်ရဲ့ကိစ္စကအစိုးရအနေနဲ့တည်တည်ချာချာစဉ်းစားဖို့ကောင်းပါတယ်ဗမာတတိလုံးမှာရှိတဲ့ဒီအခြေခံလူတန်းစားတွေအတွက်အထူးအရေးကြီးတဲ့ကိစ္စဖြစ်တယ်လို့တစ်ဖက်သက်အနိုင်ကျင့်တာပေါ့နော်ဟိုစောကတင်ပြခဲ့တယ်လို့ဒီစစ်တပ်ကဟိုသူကဘာမှမလုပ်ခဲနဲ့ဟာလားလေယာဉ်မျိုးကိုသူကဟိုသူပိုင်နယ်လုပ်ပြီးတော့လေသမားတွေကိုပြန်ပြီးတော့ခုံကောက်တယ်ဆိုတာတော့ဟိုဒါကဆက်ကြီးတောင်းတယ်လို့ဖြစ်နေတယ်လေဆိုတော့အဲ့ဒီလိုဟာတွေအပါအဝင်ပေါ့နော်ခဏလုပ်ငန်းရှင်ကြီးတွေဒီညီအားကိုမတရားပိုင်ဆိုင်ခွင့်ရနိုင်တဲ့အခွင့်အရေးတွေကိုတာကွယ်ပြီးတော့တကယ်လေသမားတွေတကယ်ဟိုတမဥစ္စာလုပ်တဲ့လူတွေအတွက်ကိုဟိုအကျိုးရှိအောင်လုပ်ပေးတင်တယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခါအခုနိုင်ငံရေးပါတီတွေအနေနဲ့နောက်တစ်ခါတက်ကြွလှုပ်ရှားသူအနေနဲ့ဒီလေသမားတွေကိုအတိပေးတယ်ဆိုတာကဟိုလက်ရှိခုနနိုင်ငံရေးစနစ်လက်ရှိဟိုအတိုင်းပြည်အခြေအနေကိုဒါတုံးတရားပေါ့နော်မတိမြင့်ဖြစ်အောင်လုပ်တယ်လို့တော့ကျွန်တော်မြင်ဘူးတကယ်လေသမားတွေကသူတို့အနေနဲ့အဖြစ်အလက်တွေတိဖို့အခွင့်အလမ်းအရင်နှဲပါတယ်အဲ့တော့သူတို့ကိုပညာပေးခြင်းအဖြစ်ပေးခြင်းအပြင်သူတို့ရဲ့အဖြစ်အမြင်တွေပွင့်လာပြီးတဲ့အခါမှာသူတို့ကိုယ်တိုင်သက်ဆိုင်ရာအာဏာပိုင်တွေနဲ့ဟလာဟိုပေါ့နော်တိုင်ပင်ဆွေးနွေးပြီးတော့ဟိုပြဿနာကိုသဝဲဝဲမှာဖြေရှင်းနေမိနေဖြေရှင်းနိုင်တယ်မလို့ကျွန်တော်ယုံကြည်တယ်နောက်တစ်ခါဒီအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုပြုပြင်ပြောင်းလဲမယ်ဆိုလို့ရှိရင်တော့ဒီမြေမှာဓမ္မဥစ္စာလုပ်တဲ့ကဲသမားတွေအကျိုးအတွက်ကိုဟိုအတိတ်ကဦးစားပေးပြီးတော့စဉ်းစားတင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ကျွန်တော်တို့ရတဲ့အချိန်နဲ့ပြည့်နေပြီမို့လို့ကျွန်တော်တို့ဒီကနေ့စကားဝိုင်းကိုတော့ဒီမှာပဲရန်နာပါရစေအခုလို့ပါဝင်ပြီးဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်1990ပြည့်နှစ်ရွေးကောက်ပွဲ NLD ပါတီရဲ့အင်္ဂပူမျိုးနယ်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးမြဝင်းနဲ့ပါမတူဒီအင်တာနက်သတင်းစာအေရာချုပ်ဦးမြင့်နိုင်တို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောပြစေ။တော်တာရှင်အပေါင်းလဲကိုစိတ်နှပြချမ်းမွှန်းလန်းကြပါစေခင်ဗျာ။